ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာ23ရက်နေ့ကတည်းကစတင်ခဲ့တဲ့စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲတွေဟာတစ်နေ့ထက်တစ်နေ့ပြင်းထန်လာနေသလိုတိုက်ပွဲဧရိယာတွေဟာလည်းရခိုင်တောင်ပိုင်းကရန်ပြဲနဲ့ကြောက်ဖြူမြို့နယ်အထိကျယ်ပြန့်လာနေတာပါ။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမြို့အနီးအနားတွေနဲ့မြို့ပေါ်ရပ်ကွက်တွေမှာအဖြစ်များလာသလိုစစ်ကောင်စီကကြီးရဲလေဘက်ပေါင်းစုံကနေလက်နက်ကြီးလက်နက်ငယ်တွေနဲ့နေတိုင်းလိုလိုပစ်ခတ်နေတာကြောင့်ဒေသခံတွေစိုးရင်ကြောက်နဲ့နေကြရပါတယ်။အရင်ကတိုက်ပွဲတစ်ခါမှဖြစ်ပွားလို့မရှိတဲ့ကြောက်ဖြူမြို့နယ်ဒညပတိရေတဲစကန်ကိုဒီအပိုင်းအတွင်အေရခိုင်တပ်ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ကလည်းလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ကြပါတယ်။ဒီလိုတိုက်ပွဲတွေကြောင့်အနီးအနားကြီးရွာကဒေသခံတွေကထွက်ပြေးနေကြရတာပါ။ကြောက်ဖြူဒေသခံအမျိုးသမီးတူဦးကအခုလိုပြောပါတယ်
။တောင်ပိုင်းမှာဖြစ်လက်မရှိဘူးလေအရင်တော့ကတော့မြောက်ပိုင်းနယ်မှာပဲရှိတာဆိုတော့အခုကကြီးတိမ့်တိုက်ပွဲဆိုတော့ဒီတောင်ပိုင်းမှာကဒီလိုမျိုးပြစ်ခတ်မှုဆိုတော့သူတို့ဒီခါမှကြောက်မှာမဟုတ်ဘူးကျမတို့လည်းမကြောက်ဘူးပေါ့နော်အခုကတော့ကြောက်တယ်ရမယ်ကြောက်ကြတယ်တခုခုဆိုဟိုတနေ့တုန်းကလည်းဟိုလက်နဲ့ကြီးရနေအေကနေမိုင်းဆွေးတော့လက်နဲ့ကြီးရနေအဲ့လိုမျိုးပြတော့ကျမတို့လည်းနေစရာဘူးရှာမရဘူးကျင်းကျင်းကျင်းနေဟာဟာဘယ်နဲ့များအဲ့ဘေးကြီးညငါကောင်းဘူးကနေကြမလဲပေါ့ဟာအဲ့လိုမျိုးဟိုဘာလို့လို့လောက်မှမသိဘူးအရန်ဆိုးရင်တာပေါ့နော်ဟိုကိုမီတာဆိုတယ်လေးဆိုးရင်လေကိုရရကိုရအတွက်အဲဘေးနာရရတဲ့အတွက်အဲ့လိုမျိုးအရန်ဆိုရင်ပါတယ်လို့ဟုတ
်ဒါအပြင်ရခိုင်ပြည်နယ်အတွင်ကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ပြီးတော့ကုန်းစည်စီးဆင်းမှုတွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ရခိုင်ဒေသအတွင်စီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်တယ်လို့စာနယ်ဇင်းကပြတ်တောက်တာတွေအထိရှိလာနေတာပါကြောက်ဖြူမြို့နယ်မှာဆိုရင်လည်းကုန်းစည်ပြတ်လက်လာတယ်လို့ဒေသအတွင်အလောက်ကန်ရှားပါလာတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ကြောက်ဖြူမြို့ကအမျိုးသမီးတူကပြောပါတယ
်ဟုတ်ကဲ့ဒေသခံတွေကတော့အဲ့လိုမျိုးလမ်းကြောင်းတွေအကုန်လုံးပိတ်ထားတဲ့အတွက်ပေါ့နော်ကုန်းစည်စီးဆင်းမှုတွေအကုန်လုံးပိတ်ထားတဲ့အတွက်ဒေသခံတွေကတော့အကုန်စင်းမှုကိုသက်သက်မှနေပြီးစေဆက်အထိဝင်ယူသုံးသိနေရတယ်ရှင့်ပြက်လက်တာတော့ရှိတာပေါ့ပြက်လက်တာရှိတယ်အဲ့ရှင်းပါရက်ခါတယ်ဆိုတော့မရှိတော့ဘူးမျိုးပေါ့မှာလေအဲပြီးလို့ရှိရင်တခြားကုန်စည်တွေကလည်းပြက်လက်တာအခုလိုလိုဆိုတော့ပြတ်တောက်နေပါပြီဟုတ်ဘူးအဲ့လိုရှာဝေရတယ်ရှာဝေရတယ်ရှာဝေရတာမျိုးပေါ့ဟိုလိုဟုတ်ကဲ့တနေ့လောက်တနေ့စားတဲ့လူကတော့အခုကတော့ဘာလို့မှမရှိဘူးတချို့ဆိုလို့ရှိရင်ချမင်းကနှစ်ရက်နေမှတနတ်စားရတာမျိုးတွေတော့အဲ့လိုမျိုးလို့ရှိရဲအဲ့လိုမျိုးရှိတယ်ဟိုအခုကဘာမှဘာအလုံးမလေးပတ်မှုမရှိတော့ဘာမှဟိုအရင်ချက်ချင်းဖြစ်နေကြတာပေါ့ဟုတ်
လက်ရှိအနေအထားအရရခိုင်တောင်ပိုင်းမှာစစ်ကောင်စီကအင်အားတိုးချဲ့ပြီးတော့စီရေးတိုးမြင့်ပြင်ဆင်နေတယ်လို့ရခိုင်မြောက်ပိုင်းကပေါက်တော့မင်းများကြောက်တော်နဲ့ရတိတော်မျိုးနယ်တွေမှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့အေအေရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။ဒါအပြင်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမျိုးနယ်မှာလည်းလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေတာဖြစ်ပြီးဒီအပိုင်းအတွင်ပစ်ခတ်မှုတွေတိုးလာနေတယ်လို့အမ်းဒေသခံတူကပြောပါတယ
်။အဲနေတိုင်းဆိုရင်အခုရပိုင်းကပို့ပြီးတော့စိတ်လာတယ်အော်ရှေ့ပိုင်းညီတော်ကတော့မနေ့ညနေတဲ့ဟုတ်မနေ့ကဆိုလို့ရှိရင်တနေ့ကုန်းကိုပြောရတယ်အတုံးတုံးအလိုမျိုးအတန်နေကြနေရတယ်ပြီးတော့ရဟတ်ကြီးနေဆိုလည်းနေဝဲညဝဲအလိုမျိုးတောက်လျှောက်ဝဲနေတယ်ဟုတ်
အခုလိုတိုက်ပွဲတွေကြဲပြန့်လာနေတာရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ဒေသခံတချို့ကတော့တည်ငြိမ်မှုရှိတဲ့တခြားတိုင်းနယ်ပြည်နယ်တွေကိုထွက်ပြေးတင်းရှောင်ကြတာတွေရှိသလိုတချို့အတွက်ကြတော့လဲလာမဲ့ဘေးပြေးတွေ့ရုံပဲရှိတယ်လို့အန်ဒေသခံတူကပြောပါတယ
်အဲ့ဒါကြတော့အမှန်တိုင်းကြားလို့ရှိရင်အရာပြည်ဝနေရာလည်းမရှိပါတော့ပြည်ဝနေရာလည်းမရှိလို့လားဒီလိုနေရာမှာအာဘလို့ဆိုပြောဒီနေရာမှာပဲတိုက်ပွဲတွေဖြစ်လာတယ်ဆိုလည်းဒီမှာပဲနေရဖို့ဆိုတော့စိတ်နဲ့ပဲနေရတယ်လုံဆုံးမှုကတော့မရှိဘူးလုံးဝကိုမရှိပါအဲ့လိုလည်းဆိုတော့ဒီမှာကအိုက်ခိုက်ရှိရှိနေတဲ့အကောင်မဖြစ်လို့ရှိရင်ဘလို့ပြောရလဲတတိအနေထားနဲ့ပဲနေရတယ်လေဒီလိုဒီမှာကအနေအစအသွားအလားတခုခုမှားသွားတာနဲ့ဒီစစ်ကောင်စီကဆန်းနာတွေပါရင်းလို့လည်းရှိပါရဲ့မလားအဲ့ခါကျတော့ဟိုဘလို့ပြောရလဲအမြင့်နဲ့တတိအနေထားနဲ့ပဲနေရပါတယ်ဟိုအထုပ်ပိုးတွေပါရင်းပြီးတော့အဲ့လိုကြည့်ကြလည်းမရှိပါဘူး
ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူ၃သိန်းကျော်အထိမြင့်တက်နေပြီးစားနေရိခအပြင်ကျန်းမာရေးနဲ့နေထိုင်ရေးအတွက်ပါအခက်ကြုံနေရတယ်လို့ရခိုင်ရပ်ဖက်အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်လက်ရှိမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ဒေသတွင်းနေထိုင်သူတွေနေစဉ်ဘေးလွတ်မဲ့နေရာတွေကိုထွက်ပြေးနေကြရသလိုထိခိုက်ပျက်ဆုံးဒဏ်ရာရတာတွေလည်းရှိနေတာပါဒါ့အပြင်ဒီလအတွင်းဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသအတွင်းလူအခွင့်အရေးချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်လာမှာကိုလည်းစိုးရိမ်နေကြရကြောင်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ